ီတစ်ပတ်တော့မြန်မာနိုင်ငံမှာထွက်တဲ့တွင်းထွက်ကြောင်မြတ်တွေအကြောင်း GSC ကြောင်မြတ်တန်တန်းကြောင်ကကြောင်မြတ်ပညာရှင်ဆရာဦးတင်ကျော်တန်းကပြောပြပေးမှာပါ
ကြောင်မြတ်ဆိုတဲ့ definition ကတော့ပြောမယ်ဆိုတော့ကျေပြတ်နေလို့ပြောလို့ရပါတယ်အခုနောက်ပိုင်းဆိုရင်သူကစပတော့တော့လူတွေတံမိုးထားတော့ဆွဲဆောင်မှုရှိတော့ဘယ်ရောက်တူမဆိုကြောင်မြတ်လို့တော့မှခေါ်ခြင်းတဲ့သဘောမျိုးဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တိတိကျကျပြောရရင်တော့ကြောင်မြတ်လို့ခေါ်ဖို့ဆိုရင်တကယ်တမ်းဒါကတွင်းတွက်တဘာဝတွင်းတွက်ဖြစ်ရပါမယ်တော့လူလောက်တာဖြစ်ရပါဘူးနောက်သူ့မှာခုနလိုပဲပေါ့စပမှုရယ်ကြံ့ခိုင်တည်မြဲမှုရယ်ရှားပါမှုရယ်ဒါဒီချင်းတုံးရပြည့်စုံသွားပါမယ်။ဟောတော့ကျွန်တော်ဘာမှယူမှာလဲကြောင်မြတ်ဆိုတာကြောင်မြတ်လို့သတ်မှတ်တာခုနစေရင်ဗရမယာနီလာကြောက်စိမ့်နောက်တစ်ခါတခြားရောင်စုံကြောက်တည်ရှိတယ်။ကြောင်မြတ်ကိုမေတ္တံဘူဗရမယာနီလာလို့မကြီးတဲ့ကြောင်မြတ်အာလုံးတွင်းတွက်အာလုံးပြပတဲ့တွင်းတွက်အာလုံးကိုကြောင်မြတ်လို့ပဲသတ်မှတ်ပါတယ်
။မြန်မာနိုင်ငံမှာအဓိကထွက်တဲ့ကြောင်မြတ်တွေကဘာတွေပါလဲ
။အဲရေပုံကပြောမယ်ဆိုလို့ရှိရင်တော့ကြောင်မြတ်အစုံထွက်တယ်လို့ပြောလို့ရပါတယ်။ဒါပေမဲ့ချင်းချင်းအမိနဲ့ကျွန်တော်ဘာမှဒီမှာများမထွက်ပါဘူးမထွက်ဘူးဆိုတာကျွန်တော်ကမတွေ့သေးတာလေးဖြစ်နိုင်တယ်ကျွန်တော်ကရှိကုန်မရှိတာလေးဖြစ်နိုင်ပါတယ်เนาะအဲ့ဒါတစ်ချက်ရယ်နောက်တစ်ခုက Opel ပေါ့เนาะကျွန်တော် Australia မှာထွက်တဲ့ Opel ကဘာမှဒီမှာအဲ့လိုကြောင်မြတ်တောင်းဝင်တဲ့ Opel မတွေ့ရသေးပါဘူးဒါပေမဲ့တချို့ location တွေကနေတချို့ဒေသတွေကနေတော့ Opel အမျိုးအစားမျိုးဝဲအခုစားနှစ်ခုစားတွေ့ရဲဆိုရဲသတင်းတော့ရှိပါတယ်သို့တော့များများဆားဆားတော့ကျွန်တော်ဟို information မရထားသေးပါဘူးအဲ့တော့အဲ့ဒီနှစ်ခုကလွှဲရင်ကြောင်းမြတ်အားလုံးနှီးပါထွက်တယ်လို့ဆိုလို့ရပါတယ်ဒါကမကြီးရဲ့ထူးခြားတဲ့အချက်ပဲဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကြောင်းမြတ်တွေထဲမှာတန်ဖိုးအရှိဆုံးကစပြီးတော့နည်းနည်းပြောပြပေးပါဆရာဟိုနာမည်လေးတွေတ
က်ပြီးဆိုတော့ကျွန်တော် Louis Safari ကတော့တန်ဖိုးအရှိဆုံးလို့သတ်မှတ်လို့ရပါတယ်and သူလူတာကတကယ်တမ်းကျတော့ရေပုံကပြောမယ်ဆိုလူတိုင်းကစိန်ကိုတံမိုးချည်ရဲ့လို့ခေါ်ကြပါတယ်သို့တော့ဘာမှပြင်မစိန်အနေအချင်းပဲထွက်ပါတယ်တပွင့်ကြီးရှင်ပြီးပြောမယ်တကလတ်စီတုံးကြီးရှင်ပြီးပြောမယ်ဆိုလို့ရှိရင်ပရမားနီလာကိုစိန်ကမမိပါဘူးเนาะသူတို့ record တွေရဆိုလို့ရှိရင်လည်းဥမာတချို့စိန်ကြီးဈေးကြီးပဲဆိုရယ်စိန်ရဲ့ဈေးကြီးပဲဆိုရယ်ပရမားကိုရှင်လိုက်လို့ရှိရင်တကလတ်နှုံကတော်တော်ကြီးကွာတယ်ပရမားနီလာပို့ပြီးတော့တမူးကြီးရတွေ့ရပါတယ်တကယ်ဈေးကြီးချင်းရှင်မဲ့ဆိုရင်အဲစိန်တက်ကိုအများကြီးစီးကြီးပါတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ရှင်းပြောမယ်ဆိုရင်တစ်ချက်ကဗရမယာနီလာနဲ့ရှင်စိန်ရလीနည်းနည်းပိုးများများတွေ့ရတယ်ဒါတစ်ချက်နောက်တစ်ခုကစိန်ရအရွယ်ကြီးကြီးဗရမယာနီလာစာများများစားစားတွေ့ရတယ်ဗရမယာနဲ့နီလာမှာတော့မှနီလာအရွယ်ကြီးကြီးတွေ့ဖို့ပူလွယ်ပါတယ်ဗရမယာအရွယ်ကြီးကြီးတွေ့ဖို့ခဲရင်ပါလေဒါကြောင့်မလို့ဗရမယာအည်သွေးကောင်းကောင်းအရွယ်ကြီးပြီဆိုရင်တူနဲ့အရွယ်စားတူတဲ့စိန်တို့ဘူးတူတဲ့အရွယ်စားပူကြီးတဲ့စိန်နဲ့ကိုတံဖို့အရန်များပါတယ်အတိကတော့ရှားပါလို့ပါမြရလေအဲ့ဒီအတိုင်းပါပဲဟောဒါမဲ့ကျွန်တော်ဘာမှဒီမှာတော့မြမထွက်ဘူးပေါ့အဲ့တော့တံဖို့ကြီးတဲ့ကြောက်ဆိုရင်ကျွန်တော်မှာအတိကတော့ဗရမယာနဲ့နီလာနောက်တစ်ခါကြောက်စိန်ပါကြောက်စိန်ကလည်းအဲ့လိုပဲတပွင့်ချင်းရှင်မယ်နော်စီးကြီးပဲဆိုရှင်မယ်ဆိုရင်တချို့ကြောက်စိန်ကြီးဟာစင်ကိုကောင်းကောင်းပြီးနိုင်ပါလေစင်ရဲ့တံပိုးရှင်ရဲတဲ့ပြွင့်ပြတ်ကြည့်ဖြစ်ပါတယ
်ဗရမယာနဲ့နီလာလိုအဖိုးတန်ကြောက်တွေကိုမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာတွေ့နိုင်ပါသလဲ
ဗရမယာနီလာတော့အလုံးတည်တဲ့အချိန်မှာအထူးခတ်ထွက်တာတော့မိုးကုတ်ဒေသတော့အကောင်းဆုံးနဲ့အများဆုံးထွက်ပါတယ်ဒုတိယအနေနဲ့ကျွန်တော်ပြောရရင်တော့အရေးကြီးတာမိုင်းရှူပေါ့ဟောကျွန်တော်တောင်ပိုင်းရှမ်းပြည်မှာရှိတဲ့မိုင်းရှူမိုင်းရှူမှာဗရမယာထွက်တယ်ဆိုတာသိရတော့အနည်းအစိတ်လောက်ပဲရှိပါသေးတယ်အဲ့နောက်တစ်ခုကအချင်းချင်းနဲ့ကျွန်တော်ကြောက်စိမ့်မင်းကိုသွားတဲ့လမ်းမှာရှိရဲ့နတ်ရာဆိုတဲ့ရွာရှိပါတယ်အဲ့ဒီမှာရေစိတ်ရှိတယ်နတ်ရာစိတ်ပေါ်ဒီရွာအဲ့ဒီမှာလည်းဗရမယာနီလာထွက်ပါတယ်အဲ့တော့အဲ့ဒီဟာတော့သူတို့ကအင်ဖော်မေးရှင်းကနှစ်တရာကျော်လောက်ရှိပါပြီဒါပေမဲ့အခုနောက်ပိုင်း15နှစ်အနည်းနဲ့ဆင်မှာတော့အဲ့ဒီရာကြောက်တွေဈေးခွက်ထဲကိုရောက်လာပါတယ်နောက်ထပ်ပင်ရရအရေးကြီးသေးလဲဆိုဆိုပါစို့မြောက်ပိုင်းရှမ်းပြည်ပြင်လုံးဒေသအဲ့ဒါလည်းအရေးကြီးပါတယ်သို့တော့အဲ့မှာတော့ဗရမယာကိုသူတို့ဘယ်လိုခေါ်မလဲများများစားစားလက်တလုံးမှာမထုတ်ပါဘူးဘာလို့ဒေသကနည်းနည်းလေးအလံဝေးတယ်အဓိကတော့အဲ့ဒါအကြောင်းပါအခုနောက်ပိုင်းကျွန်တော်ကရင်ပြည်နယ်မှာလည်းတွေ့ပါတယ်အလားတူပဲကြောက်စိမ့်င်းဒေသမှာပဲနော်ဆိုပါစို့ကချင်ပြည်နယ်ပဲတနိုင်းမှာလည်းတွေ့ပါတယ်နော်အဲ့တော့ကျွန်တော်ထင်တော့ကျွန်တော်ဗမာပြည်မှာဟိုတချို့ဒေသတွေကတိချာဘူမိဗေဒအဖြစ်မလိလာတဲ့အတိုင်းတော်များများကြံပါသေးတယ်။အဲ့တော့အဲ့ဒီဒေသတွေမှာလည်းနောက်ပိုင်းမှာဗရမယာတို့နီလာတို့ခွက်ရအစ်စ်တွေ သူ့ကိုအလားအလာအများရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။ကချင်ပြည်နယ်ကကြောက်စင်းကတော့အထူးကြဆုံးပါ
။ကြောက်စင်းကတော့လေကချင်ပြည်နယ်ပါပဲ။အဲ့တော့ကြောက်စင်းနဲ့ပတ်သက်လို့ပြောရရင်လေကဘာပေါ်မှာကြောက်စင်းတွေ့နိုင်တဲ့ဒေသဟာလေနိုင်ငံ၅နိုင်ငံလောက်ပဲရှိပါတယ်။အဲ့မှာအထူးကြတာဗမာပြည်မှာတော့အကြီးအကျယ်လဲကောင်းတယ်အခြေအတွက်များများလဲဖြစ်ရှိပါတယ်အဲ့ဒါတခုကတော့အရန်ထူကြပါတယ်အဲ့တော့ကျွန်တော်ကစီးပွားရေးအရာပြောမယ်ဆိုရင်သုံးမို့ရှင်ထုတ်လုပ်မှုနယ်ပဲဖြစ်စီပြောမယ်ဆိုရင်ကြောက်စင်းနဲ့ပတ်သက်လို့ကမ္ဘာပေါ်မှာမြန်မာနိုင်ငံတခုတည်းကနေပြီးအဓိကထွက်တယ်လို့ဆိုနိုင်ပါတယ်အဲ့တော့အဲ့မှာလဲကျွန်တော်တခုပြောစရာတော့ရှိပါတယ်ကြောက်စင်းကိုသတ်မှတ်တဲ့တွင်တွက်ကနှစ်မျိုးရှိပါတယ်တခုကတော့ဂျီဒိုက်နောက်တစ်ခုကတော့နက်ဖရိုက်ဆိုရှိပါတယ်နက်ဖရိုက်နဲ့ဂျီဒိုက်ရှင်းမယ်ဆိုရင်ဂျီဒိုက်ကတော့တံမှုပူကြီးပါတယ်ပူလဲလှတယ်ပူလဲမာတယ်အခုပြောတာကျွန်တော်ပြောတာဂျီလိုက်ကိုပြောတာပါဂျီလိုက်ကကမ္ဘာမှာ9နေရာပဲတွေ့နိုင်တယ်နက်ဖရိုက်ကတော့9နေရာမကပါဘူးတွေ့နိုင်ပါတယ်တရုတ်ပြည်မှာလည်းတွေ့ပါတယ်နော်ဂျီလိုက်ကတော့ကျွန်တော်တို့အတိတ်ကကမ္ဘာမှာဗမာနိုင်ငံတစ်ခုရပဲထွက်တယ်လို့ဆိုနိုင်ပါတယ်အခံပြီးပေါင်းချင်းဒေတာနဲ့အဲ့ဒါတော့စကိုင်းတိုင်းနဲ့ရောက်သွားရင်ဖားကမှာတော့အတိတ်ကကြောက်စိထွက်တာကြောက်မြတ်တောင်းဝင်တဲ့ဂျီလိုက်ကိုပြောတာပါ
ကြောက်မြတ်ပညာရှင်ဦးတင်ကျော်တန်ပါ Precious Stone လို့ခေါ်တဲ့အဖိုးတန်တန်းဝင်ကြောက်တွေဖြစ်တဲ့ဗရမယာနီလာနဲ့ကြောက်စင်းတွေအကြောင်းအဓိကထားပြီးပြောသွားတာပါနောက်တစ်ပတ်မှာတော့အဖိုးတန် precious stone တွေမှာပါဝင်တဲ့စိန်အပြင်ဗရမယာနီလာနဲ့ကြောက်စင်းတွေလောက်တန်ဖိုးမရှိပါနဲ့မြန်မာနိုင်ငံမှာထွက်တဲ့ semi precious လို့ခေါ်တဲ့ရှားပါးကြောက်မြတ်တွေအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ